နိုင်ငံကူးလက်မှတ်ထုတ်ပေးတာပြည်ပအလုပ်ကံအလုပ်သမားသက်သေခံကပ်ပြားထုတ်လုပ်တာနဲ့ပြည်တွင်ခီးသွားလာဓာရီမှာသုံးဖို့အတွက်မှတ်ပုံတင်အစားထို UID slip အရက်အခေါ် smart card လုပ်သူတွေအရင်ကထက်ပိုများလာပါတယ်အမြင့်ကြီးနဲ့လှုပ်ဆောင်ရတာတွေကြောင့်ပေါက်ဈေးမြို့မြို့နဲ့ဈေးကွက်ဖြစ်နေတယ်လို့ဒေသခံတို့ကပြောပါတယ်။ဒီသတင်းရန်ကုန်ကပြပို့ထရာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင
်။နိုင်ငံသားစီစီရက်ကအရက်အခေါ်မှတ်ပုံတင်နေရာမှာကိုယ့်ရဲ့အချက်အလက်တွေကိုကွန်ပျူတာဆာဗာမှာစနစ်တကျသိမ်းတဲ့စနစ်ဖြစ်တဲ့ smart card ပုံစံနဲ့ပြောင်းလဲဖို့အရင် NLD အစိုးရလက်ထက်ကတည်းကပြင်ဆင်လာတာပါ။အဲ့ဒီနောက်အခုစစ်ကောင်စီလက်ထက်မှာစတင်အကောင့်ထည့်ဖော်တာပါ။တမမဲလို့အခုလက်ရှိထုတ်ပေးနေတာက smart card မဟုတ်သေးပါဘူး smart card စနစ်စတင်နိုင်ဖို့အတွက်ကနအိုးအဆင့်အနေနဲ့စစ်ကောင်စီလာဝကဖက်ကနေယာယီ slip အနေနဲ့ unique identification number UID EID slip ဆိုတာကိုစတင်ထုတ်ပေးတာပါဒီ slip ရပြီးသူတွေကနောက်ပိုင်းမှာ smart card ကိုထမှန်လဲလှယ်ရမှာဖြစ်ပါတယ်ဒီ slip ဟာကိုယ်မှာရှိတဲ့နိုင်ငံသားစီစီရေးကအရက်အခေါ်မှတ်ပုံတင်မှာပတ်ဝန်းတဲ့အချက်အလက်ကိုလာဝကရဲ့ကွန်ပျူတာထဲသိမ်းဆည်းတဲ့ကိုယ့်အချက်အလက်နဲ့တိုက်ဆိုင်စစ်ဆေးပြီးမှန်ကန်တဲ့ဆိုရင်ထုတ်ပေးတဲ့ slip ဖြစ်ပါတယ်ဒီ slip ရှိမှပြည်ရင်းပြပါခီသွားလာတဲ့အခါအဆင်ပြေနိုင်တာကြောင့်မနေ့3နာရီခန့်ကမြို့နယ်လာဝကယုံရှိမှလာရောက်တန်းစီကြတဲ့အထိဖြစ်လာတာလို့ဒေသခံတွေကပြောပါတယ်လာဝကဖက်ကလည်းတနေ့ကိုတတ်မှတ်တဲ့ပမာဏအရာပဲထုတ်ပေးနိုင်တာမလို့နေ့စဉ်တန်းစီသူတွေများလာသလိုအမြန်ကြီးနဲ့လှုပ်တဲ့ဈေးကွက်လည်းပေါ်လာပါတယ်။ရှန်ကုန်မြို့ရင်းမှာတော့ပေါက်ဈေးကတအူးကိုတောင်းခဏပေါက်ဈေးရှိတယ်လို့အမြန်ကြီးနဲ့လှုပ်ပေးနေတဲ့လာဝကဝန်ထမ်းတအူးက VOA ကိုပြောပါတယ်
။မှန်ကတော့လေအဲလိုအမားတို့အပြင်မှာတန်းမစီပဲနဲ့ဒီလိုပဲကိုယ့်ဘက်ကိုဟိုအချိန်မရလို့ဝင်ရိုက်တဲ့ဟာမျိုးနေရာတော့ရှိတယ်ပေါ့နော်။အဲ့ဒါကြတော့သူတို့တယောက်ကို3000ပေးရတယ်ရှင့်ဟိုကနာမည်မှတ်ပုံနေနေအချက်လက်နေလေတမီးကိုပြောလိုက်တမီးကစာလေးနဲ့ရေးပြီးဖောင်ပြေးထားလိုက်မယ်လေတမီးမနေ့ကညအကြောင်းပြန်ပေးမယ်တလားချက်ချင်းလာသူမကြီးချက်ချင်းထွက်ခဲ့နော
်တန်းစီစောင့်ဆိုင်ပြီးတော့လှုပ်တဲ့သူတွေများလာပဲမလို့ဝန်ထမ်းအင်အားစစ်အင်အားမလောက်ငှတဲ့ပြဿနာတွေရှိတာမလို့အခက်အခဲတချို့ကြုံနေရတယ်လို့နာမည်မဖော်လို့တဲ့လက်ဝက်ကဝန်ထမ်းတဦးကပြောပါတယ်စစ်ကောင်စီလက်အောက်ခံလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနလာဝကက2023ခုနှစ်မတ်လကစတင်ပြီးတော့နိုင်ငံသားအလုံးကို smart card လုပ်နိုင်ဖို့ district လုပ်ခိုင်းခဲ့တာပါကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေအလွယ်တကူသိသွားမှဆိုရင်စိတ်တွေနဲ့အတူလူအများစုကသွားလုပ်ဖို့အစောပိုင်းကကြောက်ရွံ့ခဲ့တာပါနောက်ပိုင်းမှာတော့နိုင်ငံကူးလက်မှတ်ထုတ်ပေးတာပြည်ပအလုပ်ကိုင်းအလုပ်သမားသက်သေခံကပ်ပြား OWIC ကလောက်တာနဲ့ပြည်ရင်းခီးသွာလာတာတွေမှာဒီ slip မဖြစ်မနေရှိဖို့လိုတယ်လို့ကြေညာလိုက်တဲ့နောက်ဒီ slip ကိုလုပ်သူတွေအရင်ကတည်းကများလာခဲ့ပါတယ်။ဒီ slip တွေကိုကိုနေထိုင်ရာမြို့နယ်လဝကအယုံတွေမှာထုတ်ပေးတာပါ။ slip ဖြစ်နေတဲ့နေရာတွေနဲ့ရုံးဖွင့်ဖို့အခက်အခဲရှိတဲ့နယ်ဒေသကလူတွေကတော့နှိဆက်ရာနေရာတွေနဲ့ရန်ကုန်မြို့မှာထုတ်နိုင်ပါတယ်။ဒါပေမဲ့လည်းနှဲကနေလာပြီးတော့ရန်ကုန်မြို့မှာလာထုတ်ချင်းလာဝကထည့်ထားတဲ့ data အချက်အလက်မှာနာမည်မှားတာ၊မွေးတက်ကြရမှားတာ၊မိဘနာမည်တွေမှားတာတွေရှင်တော့တက်ဆိုင်ရာနေထိုင်ရာနေရာမှာထောက်ခံစာယူပြန်ပြင်ရမှာပါ။နှဲမြို့တွေကမဟုတ်ပဲရန်ကုန်မှာနေထိုင်သူလူအတော်များများမှလည်းအချက်အလက်မှားတဲ့ပြဿနာတွေကြုံရပါတယ်။ဒီလိုမှားရွံ့နေဆိုရင်အရင်လုထားတဲ့မှတ်ပုံတင်တွေနိုင်ငံကူးလက်မှတ်တွေကိုပဲဖျက်ပြီးတော့အသစ်ပြန်လုပ်ရတာတွေရှိတာမလို့လူထုကအခက်အခဲတွေနဲ့ပို့ပြီးတော့ရင်ဆိုင်ရတယ်လို့လည်းဒေသခံတွေကပြောပါတယ်။နောက်ပြဿနာတစ်ခုကတော့နံပါတ်2မှတ်ပုံတင်နံပါတ်2တွေပေါ်ထွက်လာတာပါ။ဘလို့ကြောင့်အဲ့ဒီလူတွေထွက်ပေါ်လာသလဲရှင်းရှင်းလင်းလင်းမသိရပါပဲလို့အစအဆုံးပြန်လုပ်ရတာတွေကြောင့်အခက်အခဲတွေရင်ဆိုင်နေရတာတွေကိုရန်ကုန်မြို့ခံတအူးကအခုလိုပြောပြပါတယ်။
စမကတော့လောက်တော့အမနာမည်နဲ့မွေးတက်ကြက်နဲ့တူတဲ့သူပေါ်နေတယ်။အဲ့ဒါနဲ့ကိုကအမှန်ဖြစ်တယ်ဆိုတော့အစင့်စင့်ထောက်ခံချက်ပြန်ယူနေရတယ်။စိတ်ရှုပ်ရတာပေါ့နော်။မှတ်ပုံတရားသူတို့ပဲထုတ်ပေးခဲ့တာလေ။ကိုလည်းလုပ်လို့ရတာမဟုတ်ဘူးလေ။ဘလူတွေမှတ်အောင်မသိရပါဘာ။တန်းစီရဟိုယုံသွားရဒီယုံသွားရနဲ့အဲ့စနစ်တစ်ခုပြင်နိုင်ဘာမှအဆင်ပြေတယ်လို့မရှိဘူး။အဆင်ပြေအောင်လည်းလုပ်မပြီးတော့လူတွေပဲပို့ပြီးဒုက္ခရောက်ရတာပေါ့
။ရှန်ကုန်မှာအမြန်ကြီးတောင်းခံတာရှိပေမဲ့နေဆက်ဒေသတွေအထူးသဖြင့်မြဝရီမူဆယ်ရီဖက်မှာတော့ဒီစလစ်ရဖို့တိမ့်ချီထိပေးနေရတယ်လို့ဒေသခံတွေကပြောပါတယ်။လဝကဖက်ကအခမဲ့ဆောင်ရပေးနေတယ်လို့ပြောဆိုထားပေမဲ့လို့သက်ဆိုင်ရာဌာနတွေမှာတော့ဒီဈေးကွက်ကရှိနေပါတယ်။တရုတ်နိုင်ငံဖက်ကိုသွားအလုပ်လုပ်ဖို့ဆိုရင်လဲဒီ slip ရှိရမှာဖြစ်တဲ့အတွက်နေ့စဉ်လာလောက်သူတွေများလာပါတယ်။လက်ရှိအမြန်ကြီးဈေးကွက်နဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်
။ဟုတ်အဲ့မှာစီးဟိုပေါ့စီးပြီးတော့ဝင်မှုဆိုတော့ရောက်နေကြတယ်နေနေရဲကလေးပြန်လဲအဲ့မှာလုံးချရဆက်ဆဲနေရတော့ရှိရဆိုတာကအဲ့နောက်လုံးတဲ့ခါမှာလည်းအစာကြီးနေတာအများကြီးရှိရတယ်ဒီနားဆယ်တော့ရှိရတယ်အစာမရှိလို့ရတာတန်းရတော့နောက်လုံးတဲ့ခါမှာလည်းစီးရကိုပထမတော့ 400 dollar မြေလုံးနိုင်တယ်နောက်ပိုင်းတော့800 dollar မြေလုံးနိုင်တယ်လို့ပြောတယ်အဲဒီလိုနဲ့တန်တန်မဆိုင်ဖို့ခါကြအားကျန်းစီရမယ်ကြားရတယ်အဲ့ဒါကြောင့်ကြားနေလေဟုတ်တယ်ခုကတော့အလုံးမှတ်ချက်မှာဟိုရတာပေါ့နော်အရင်ရတာအဲ့ကြောင့်လည်းအဲ့ဒါဒီလိုကြီးကြီးရောလူကြီးကြီးရောဒီခါရောက်ကြတယ်
ကြည့်ခဲ့တဲ့မေလာတရက်ကစတင်ပြီးတော့တရုတ်ထိုင်းနဲ့အိန္ဒိယနိုင်ငံဖက်ကိုတွားရောက်အလုပ်လုပ်မယ်ဆိုရင်နေဆက်ဖြတ်တန်းခွင့်ရှောက်ထားသူတွေအနေနဲ့နိုင်ငံသားစီစီရေးကပ်ပြားတခုလည်းပါရှိုံနဲ့မရတော့ဘဲဒီစလစ်ပါမှပဲနေဆက်ဖြတ်တန်းခွင့်လက်မှတ်များထုတ်ပေးမယ်လို့လာဝကဖက်ကကြေညာထားပါတယ်